ရှမ်းပြည်နယ်ထဲမှာမြောက်ပိုင်းကြောင်မဲမြို့မှာမြောက်ပိုင်းမဟာမိတ်ဖွဲ့နဲ့တောင်ပိုင်းရှမ်းပြည်နယ်တပ်မတော် RCSS တို့ဆက်ပြီးတော့တိုက်ပွဲတွေဖြစ်ပွားနေပါတယ်။ရှမ်းပြည်နယ်တောင်ပိုင်းကျေးသီးဘက်မှာလည်းတောင်နဲ့မြောက်ရှမ်းတပ်ဖွဲ့တို့ကြားတိုက်ပွဲတွေဖြစ်ပွားနေစေမို့အဲ့ဒီဒေသအတွင်းကစစ်ဘေးဒုက္ခသည်တွေဟာစားသောက်ရေးအပါအဝင်အခက်အခဲအမျိုးမျိုးနဲ့ရင်ဆိုင်နေရပါတယ်။အပြည့်အစုံကိုတော့ VOA သတင်းတောက်နိုင်ကွန်းအိမ်ကပြောပြပေးပါပါ။
ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်မှာရှမ်းပြည်ပြန်လည်သူတောင်ရေးကောင်စီ RCSSSC ရှမ်းတောင်ပိုင်းဖွဲ့ကတစ်ဖက်မြောက်ပိုင်းမှာမိတ်ပူပေါင်းဖွဲ့ဖြစ်တဲ့ DNL တန်းဘလောင်ဖွဲ့ MNDAA ကုကသဖွဲ့မြောက်ပိုင်းရှမ်းပြည်သမတော် SSPP SSC ဖွဲ့တို့ကတစ်ဖက်တိုက်ပွဲဖြစ်ပွားနေပါတယ်။အထူးသဖြင့်ကြောင်မဲမြို့နယ်တော့ဆန်ကျေးရွာအုပ်စုဘက်မှာတိုက်ပွဲဖြစ်နေတာလို့ RCSSSC ပြောခွေရဗိုလ်မှူးဆိုင်ခန်းဆန်ကပြောပါတယ်။
ဟုတ်ကဲ့ဆိုတော့ကျွန်တော်ဖြစ်ကြတာအကြောင်းမဲပါပို့ဖြစ်တယ်ခင်ဗျာကြောင်းမဲမြို့နယ်တော့ဆန်ကျေးရွာအုပ်စုထဲမှာဖြစ်တယ်ခင်ဗျာ
ပြီးခဲ့တဲ့ဆွမ်းနာကုန်ကစပြီးတော့ကြောင်းမဲမြို့နယ်တော့ဆန်ကျေးရွာအုပ်စုကုန်းစာရွာဘက်မှာတိုက်ပွဲဖြစ်ပွားခဲ့လို့ဒေသခံ6ရွာလောက်ကမိုင်းငုံမြို့နယ်ခွဲကမောင်ပိတ်နဲ့နွမ်းဆောင်ကျေးရွာဘက်ထွက်ပြေးတိမ်းရှောင်နေကြရပါတယ်စစ်ပီးဒုက္ခတဲ့တရားကျော်လောက်ကတော့အုံငန်းနဲ့ပန်းဆိုင်ရွာဘက်ကိုတိမ်းရှောင်နေကြရပါတယ်ကျောင်းမဲမြို့နယ်ထဲမှာပဲနောက်ထပ်တိုက်ပွဲတွေဖြစ်နေတဲ့လွယ်အောင်သိန်းအုပ်စုကောင်းကားကျေးရွာကအမျိုးသမီးနှစ်ဦးလက်ဖက်ကူးနေစဉ်မနေ့ကမိုင်းနှင်းမိတာကြောင့်တယောက်သေဆုံးသွားတယ်လို့ကျောင်းမဲမြို့ခံလူကပြောပါတယ
်။မိုင်းကွဲတယ်ဆိုတော့ရွာမှာပြ။ရွာကဒီလွယ်အောင်သိန်းအုပ်စုဆိုတာ9ရွာရှိတယ်။အဲဒီလွယ်အောင်သိန်းတဲ့အုပ်စုကဘယ်လောက်လဲ။ဒီလိုမျိုးရတယ်။အဲဒီတော့လက်ဖက်တော်ကူးနေတဲ့ပြည်ချန်တော်နဲ့မိုင်းရှိတာ။ပြေတော့ပြီးသွားတယ်။ပြေတော့တန်းရတယ်
။လွယ်အောင်သိန်းအုပ်စုဘက်မှာလည်း RCSF ဘက်ကနေရာယူထားတာကြောင့်တိရခန့်တန်းပလောင်တိုင်းဒါတွေနေရကနေတိမ်းချောင်ထွက်ပြေးနေကြရပါတယ်။ရှမ်းပြည်မြောက်ပိုင်းနံမတူနဲ့ကြောင်မဲမြို့နယ်တွင် TNL SSVP ပူပေါင်းဖွဲ့နဲ့ RCSS ဖွဲ့တို့ကြားတိုက်ပွဲတွေရပ်တန့်နိုင်ဖို့ငင်းချမ်းတဲ့နီလာနဲ့ဝိုင်းဝန်းကြိုးပမ်းဆောင်ရွက်ဖို့ RCSS ကနေဒီကနေ့မှကြေညာချက်ထုတ်ပြန်ထားပါတယ်။ရှမ်းပြည်နယ်တွင်နေပြည်တော်ဆိုင်မှုနဲ့ပတ်သက်ပြီး RCSS ဖွဲ့နဲ့တန်းပလောင် TNL မြောက်ပိုင်းရှမ်းပြည်တပ်မတော် SSVP ဖွဲ့တို့ကြား CE ပြည်ပခန့်တွေဖြစ်ပွားနေခဲ့တာပါ။တိုက်ပွဲတွေရပ်တန့်ပြီးတွေ့ဆုံဆွေးနွေးနိုင်ဖို့ကြိုးပမ်းနေကြပေမဲ့လက်တွေ့မှာမအောင်မြင်နိုင်သေးပါဘူး။အလားတူရှမ်းပြည်နယ်တောင်ပိုင်းကြီးတီးမြို့နယ်မှာလည်း RCSSSC ရှမ်းတောင်ပိုင်းဖွဲ့နဲ့ရှမ်းပြည်တိုးသိပ်ရေးပါတီ SSPP SSC ရှမ်းမြောက်ပိုင်းဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားနေစေလို့ RCSSF ပြောခွင့်ရဗိုလ်မှူးဆိုင်ခန်းဆိုင်ကပြောပါတယ်
ကြည့်ဒီကမှာကျွန်တော်လည်းဖြစ်နေတယ်အဲ့လိုဟုတ်ကျွန်တော်ကမှာစလချော်တော့ရေခင်ဗျာတော်တော်ကြီးဖြစ်နေတော့မယ်ခင်ဗျာကျွန်တော်ကပြန်ထွက်ရှိမလုပ်ဘူးခုခံတဲ့အနေနဲ့လုပ်တယ်ခုကြည့်လဲခုခံတဲ့အနေနဲ့လုပ်တယ
်ကြည့်ဒီမြို့နယ်ကလယ်ဟုံးတောင်ကျောမှာနှစ်ဖက်တိုက်ပွဲဖြစ်တာစလချော်ကြမ်းမြင့်နေပါပြီရှမ်းပြည်နယ်ဘက်တိုက်ပွဲဖြစ်ပွားနေတာနဲ့ပတ်သက်လို့ TNL တမ်းပလောင်ဖွဲ့နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSC ဖွဲ့ပြောခွင့်ရကိုဆက်သွယ်ခဲ့ပေမဲ့မရခဲ့ပါဘူး။တလလုံးနီးပါစီရေးပြိပခဖြစ်နေတဲ့အချိန်ကြောင့် GT မိုင်းနာကာလမတကြောမှာရှိတဲ့ကြီးရွာကပြည်သူဆောင်တဲ့ခြေဟာဇူလိုင်လဇန်းက GT မြို့မှာခိုလုံနေကြရပါတယ်။လက်ရှိစားသောက်ရေးချင်တွေခက်ခဲနေတယ်လို့ GT မြို့ခံဆိုင်းအွန်ဆိုင်မိုင်းကပြောပါတယ
်။ရောကတပိုင်းပေါ်ကနောက်ပြီးတော့ဟိုတို့စားဖို့နေရတဲ့လားတပိုင်းပေါ်ဟိုအခက်ခဲတော့ရှိတာပေါ့ဗျာ။ဒီညလာလူတွေကခုနှစ်နေရာလောက်ဝေစုခွဲပေးနေရတယ်။ရွာကဘုန်းကြီးကျောင်းနေရောမြို့ထဲကဘုန်းကြီးကျောင်းနေရောလို့ဆုံရောက်နေကြမှာ။ခလုံးက2000ကျော်လားဗျာ။
နိုင်ငံရေးမတည်ငြိမ်မှုနဲ့ကိုဗစ်ရောဂါကူးစက်မှုတွေမြင့်တက်နေတဲ့အချိန်ကြောင့်စစ်ဘေးဒုက္ခတွေရည်ကူညီသူတွေအနေနဲ့အရင်လိုကူညီဆောင်ရွက်ဖို့အခက်အခဲတွေရှိနေကြပါတယ်။တစ်ချိန်တည်းမှာလူစုဝေးဖြစ်နေတဲ့စစ်ဘေးဒုက္ခတွေစကန်းတွေမှာကိုဗစ်ရောဂါကူးစက်ပြပွားမှုကိုလည်းဆွေးနွေးနေကြရပါတယ်ခင်ဗျာ။